မြန်မာစစ်စုရကရွေးကောက်ပွဲတွေကျင်းပခဲ့တာနှစ်လလောက်ကြာလာခဲ့တဲ့အချိန်မှာရွေးချယ်ခံခဲ့ရတဲ့ကိုယ်စားလှယ်တွေကြားမှာတော့မကြခင်လွှတ်တော်သစ်ဖွဲ့စည်းနိုင်မလားမျှော်လင့်နေကြပါတယ်။မကြခင်သတင်းပတ်တွေအတွင်းမှာကိုဒီလွှတ်တော်သစ်တွေဖွဲ့စည်းဖို့စစ်ခေါ်နိုင်ပွဲရှိတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့လည်းအနာပိုင်တွေအနေနဲ့ကတော့တရားဝင်ထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူး။လွှတ်တော်သစ်တွေဖွဲ့စည်းနိုင်မဲ့အလားအလာတော့ရွေးချယ်ခံခဲ့ရတဲ့ကိုယ်စားလှယ်တွေရဲ့မျှော်လင့်ချက်တွေဘယ်လိုရှိသလဲဆိုတာတွေကိုတော့ကိုအောင်လူဦးကပြောပြပေးပါမယ်ရှင်။
စစ်ဆွေးရခေါင်းဆောင်တွေဦးဆောင်တဲ့နိုင်ငံရေးပါတီကအများစုပါဝင်တဲ့ကိုယ်စားလှယ်လောင်းနေနဲ့မကြခင်သတင်းပတ်တွေအတွင်းလွှတ်တော်ဖွဲ့စည်းရမယ်လို့သတင်းတွေထွက်ပေါ်နေပေမဲ့အာဏာပိုင်တွေကတိတိကျကျကြေညာတာမျိုးတော့မရှိသေးပဲဖြစ်နေတာပါ။ဒါပေမဲ့လည်းနိုဝင်ဘာလရွေးကောက်ပွဲအတွင်းရန်ကုန်တိုင်းအမျိုးသားလွှတ်တော်အမတ်လေးမဲဆန္ဒနယ်မြေမှာအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအင်အားစု NDF ကကိုယ်စားလှယ်ဒေါက်တာမြတ်ညာနာဆိုးကတော့စစ်ဆွေးရရဲ့2008ခုနှစ်အခြေခံဥပဒေအရကိုမကြခင်ခေါ်ယူရမှာဖြစ်တယ်လို့ဆိုပါတယ်။
သူရဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေထဲမှာပါပါတယ်27ရက်ကြိုတင်ပြီးတော့ဖိတ်ကြားရမယ်ဆိုတော့ပါပါတယ်ခင်ဗျလွှတ်တော်ကျင်းပမဲ့ရက်နဲ့ပေါ့နော်နေ့ရက်ကနေ27ရက်ကြိုတင်ပြီးတော့ဖိတ်ကြားရမယ်ဆိုတော့အကြေးကြီးများကျွန်တော်တို့28-28လောက်မှာလွှတ်တော်တွေခေါ်မယ်ဆိုရင်တိတ်မကြမတင်အချိန်မှာပဲဒီဖိတ်ကြားလွှာတွေကိုပို့လိုက်မယ်လို့ကျွန်တော်တို့လည်းဟိုအဲ့လိုကြုံကြည်ပါတယ်ခင်ဗျ
2008ခုနှစ်အခြေခံဥပဒေအရဆိုရင်တော့ရွေးကောက်ပွဲကထွက်ပေါ်လာတဲ့ကိုယ်စားလှယ်တွေနဲ့အမျိုးသားလွှတ်တော်ပြည်သူ့လွှတ်တော်ပြည်နယ်နဲ့တိုင်းဒေသကြီးလွှတ်တော်ဆိုပြီးလွှတ်တော်၃ရက်ကိုဖွဲ့စည်းသွားရမှာပါလွှတ်တော်တွေခေါ်ယူရေးအတွက်အစောဆုံးဖြစ်ဒီလဇန်နဝါရီ29ရက်ဓမ္မမဟုတ်ရင်လဲဖေဖော်ဝါရီလဇန်းပိုင်းလောက်မှာဖြစ်နိုင်တယ်လို့လည်းလွှတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဒေါက်တာမြတ်ညာနာဆိုကပြောပါတယ်ဒီလိုပဲစစ်ဆေးရခေါင်းဆောင်တွေဦးဆောင်ဖွဲ့စည်းပြီးနိုဝင်ဘာ9ရက်ရွေးကောက်ပွဲအတွင်းလွှတ်တော်အမတ်နေရာပေါင်း1154နေရာရှိတဲ့အနေက842နေရာ89ရာခိုင်နှုန်းနီးပါးအထိအနိုင်ရထားတယ်လို့ဆိုထားတဲ့ပြည်သူ့ချန့်ခံရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်တူလည်းဖြစ်ထိတ်တန့်စည်းဝေးလုပ်ငန်းရှင်တူလည်းဖြစ်တဲ့ဇေကဘာဦးခင်ရွှေကလည်းအလားတူလွှတ်တော်အစဉ်စဉ်ခေါ်ယူဖို့သတင်းတွေထွက်နေပေမဲ့တရားဝင်အသိပေးအကြောင်းကြားတာမျိုးတော့မရှိသေးပါဘူးလို့ဆိုပါတယ
်မကြားတာတော့14လောက်ကိုပြည်သူ့လွှတ်တော်27လောက်ကိုအမျိုးသားလွှတ်တော်နောက်တော့မှပြည်ထောင်စုလွှတ်တော်ဒီလာထဲမှာအပြီးခေါ်မယ်လို့တော့ကြားရဝင်တော့မထွက်လာသေးပါဘူးအခုချိန်ကြီးတော့ဘာမှမပို့သေးတော့လေလက်ပြောရဆိုရချက်တော့ပ
ါဒီလိုအာဏာဝင်တွေဘက်ကတရားဝင်အသိပေးအကြောင်းကြားတာမျိုးမရှိသေးဘူးဆိုပေမဲ့လွှတ်တော်တွေဖွဲ့စည်းဖို့နဲ့အစိုးရအသင်းမှာဥဆောင်မဲ့သူတွေအဖြစ်ကိုယ်စားလှယ်အများစုပါဝင်တဲ့ပြည်ထောင်စုချန့်ခံရေးနဲ့ဖွံ့ဖြိုးရေးပါတီကစစ်တပ်အရာရှိအောင်တချို့ကိုကြိုတင်စဉ်းစားရွေးချယ်ထားတာမျိုးတော့ရှိနေပြီဖြစ်တယ်လို့လည်းသတင်းတွေထွက်ပေါ်နေတာပါပြည်ထောင်စုဒီဇင်ဘာလထဲမှာပဲပြည်ထောင်စုချက်ခံရေးနဲ့ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်တွေစစ်ဆေးရရုံးဆိုင်ရာနေပြည်တော်မှာတွဲဆောင်ဆွေးနွေးခဲ့ကြပြီးပြင်ဆင်မှုတွေလုပ်ခဲ့ကြတာလို့လည်းဆိုကြပါတယ်။အမျိုးသားဒီမိုကရေစီအင်အားစု NDF ရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာမြတ်ညာနာဆိုကတော့ဒီလိုကြိုတင်စီမံတွေရှင်းနေပြီးဖြစ်နေတာမို့လွှတ်တော်တွေအစိုးရအသစ်တွေဖွဲ့စည်းရာအချိန်တိုအတွင်းမှာပဲဖြစ်နိုင်လိမ့်မယ်လို့ညွှန်လင်းတဲ့အကြောင်းပြောပါတယ
်။ဆက်ဆံခြင်းကတော့ဟုတ်ပါတယ်။ကျွန်တော်တို့ဒီအစိုးရအသစ်တွေဖွဲ့စည်းရေးပေါ့နော်။ဒါကိုပဲသွားရမယ်ထင်ပါတယ်။အဲ့တော့လွှတ်တော်တခုချင်းစီကနေဒုတိယသမ္မတတွေကိုရွေးကောက်ပြီးတော့တင်ပြလိုက်မယ်ဒုတိယသမ္မတတွေကမှသမ္မတကိုကျွန်တော်တို့ရွေးပေါ့နော်ရွေးပြီးသမ္မတဆိုအပ်ဖွဲ့ဖွဲ့ဒီအနေနဲ့အဲမှာပဲကျွန်တော်တို့လွှတ်တော်ဥက္ကဋ္ဌတွေကိုကျွန်တော်တို့ရွေးချယ်ရမှာဖြစ်ပါတယ်ရွေးချယ်ပြီးတဲ့အခါကျတော့မှတော့လွှတ်တော်ဥက္ကဋ္ဌတွေရှိနေမယ်ပြီးတဲ့အခါကျတော့မှဒုတိယသမ္မတတွေရှိတယ်အဲ့ဒါကတော့ကျွန်တော်ထင်ပါတယ်ဟိုຢာထားတာလေးတွေလည်းကျွန်တော်တို့ကြားပြုနေရတာလေးရှိတော့လေဟိုကလအတွင်းလောက်များပြီးပြသွားမလားတော့ဒီ
နှစ်ပေါင်း20အတွင်းပထမဆုံးအချိန်ကျင်းပတဲ့ရွေးကောက်ပွဲတွေကနေအုတ်ချုပ်ရေးပုံစံအသစ်တရက်ထွက်ပေါ်လာဖို့ရှိနေပေမဲ့လည်းစစ်ဆေးရကကမကထလို့ရေးဆွဲတဲ့အခြေခံဥပဒေအရစစ်တပ်ကလွှတ်တော်နေရ25ရာခိုင်နှုန်းကိုထိန်းချုပ်ထားမှဖြစ်တယ်လို့ရွေးကောက်ပွဲအတွင်းမှာလည်းစစ်ဆေးရဝန်ကြီးချုပ်ကိုယ်တိုင်ဦးဆောင်ထားတဲ့နိုင်ငံရေးပါတီကအသာရထားတယ်ဆိုတဲ့အတွက်နိုင်ငံရေးအပြောင်းလဲတွေထူးထူးခြားခြားထွက်ပေါ်လာနိုင်မှမလားတန်နေရတွေလည်းရှိနေကြတာပါ1990ပြည်နှစ်မှာနောက်ဆုံးကျင်းပခဲ့တဲ့ရွေးကောက်ပွဲအတွင်းတခဲနဲ့နိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကတော့လွတ်လပ်ပြီးတရားမျှတတဲ့အခြေအနေမျိုးတွေရှိမှာမဟုတ်ဘူးဆိုပြီးရွေးကောက်ပွဲမှာမပါဝင်ဖို့ဆုံးဖြတ်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ